မြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးအများဆုံးရအောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုင်းရင်းသားလက်နက်ကိုင်တွေမှာရောနိုင်ငံရေးအင်အားစုအလုံးမှာတာဝန်ရှိတယ်ဆိုတဲ့အချက်ကိုတနိုင်ငံလုံးအပြစ်ခတ်ရက်စဲမှုဆရာညှိနှိုင်းရေးအဖွဲ့ NCCT နဲ့88ငြိမ်းချမ်းရေးပွင့်လင်းလူအဖွဲ့အစည်းတို့ဒီကနေ့အဓိကထားဆွေးနွေးခဲ့တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ကပြောပါတယ်အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပြည်သူပါဝင်ဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးအမြန်ဆုံးရရှိရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ကြဖို့အရေးတကြီးလိုအပ်နေပြီဆိုတဲ့အချက်ကို NCCT ခေါင်းဆောင်တွေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူမှုအဖွဲ့အစည်းကခေါင်းဆောင်ပိုင်းတွေဒီကနေ့နေ့လယ်မှာရန်ကုန်မြို့တောင်ပင်မြို့နယ်မှာရှိတဲ့ Green Hotel မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ
်။လုပ်ငန်းစဉ်တွေကဘယ်အဆင့်မှာပဲရှိသေးတယ်ပေါ့။တစုံတစ်ယောက်ရဲ့စိတ်ခံစားမှုရဖြစ်စီတနည်းအားဖြင့်ဆက်ဖြစ်တဲ့ပြဿနာကြောင့်ဖြစ်စီကျိုးသွားပြတ်သွားတာတွေကဒါအတိတ်တွေမှာရှိခဲ့ကြတယ်။အဲ့လိုပြတ်သွားလို့မရအောင်နံပါတ်1ပြည်သူကအားလုံးကနေပြီးတော့ငါတို့အားလုံးရဲ့ဘဝငါတို့အားလုံးရဲ့အနာဂတ်ပဲဆိုတာကိုသဘောတူလက်ခံပြီးတော့လို့ကြားသွားနဲ့ပါဝင်ကြဖို့ကျွန်တော်တို့ဒီငင်းငိုင်းလုပ်ငန်းစဉ်တွေအားလုံးကဟိုအားလုံးကတပွဲပေါ်တက်ထိုင်ကြတော့မလို့ဒါပေမဲ့တာဝန်ခိုးမှုအပြီးပြီးနဲ့သွားရမယ်ဗျာဆွေးနွေးတဲ့သူကဆွေးနွေးရမယ်အချက်လက်တွေပို့တဲ့သူကပို့ပေးရမယ်အဲ့ဒါတွေပြန်ဖြန့်တဲ့သူကဖြန့်ရမယ်ပြည်သူလူထုရတဲ့ငင်းငိုင်းရေးလှုပ်ရှားမှုတွေဒီမိုကရေစီပြည့်ဝတဲ့ဖွဲ့စည်းပုံဖြစ်ရေးအတွက်လှုပ်ရှားမှုတွေဟန်ပြက်ညီနေရမယ်အဲ့ဒီအတွက်အားလုံးဟာတစ်ငါတို့ကပြည့်တတ်ပဲဆိုတဲ့မဆိုင်ဘူးဆိုတဲ့အနေထားမျိုးမျိုးပဲနဲ့အားလုံးနဲ့ဆိုင်တယ်ကိုကြရတာဝန်နေပြီးတော့ဝင်ပြီးတော့ဒီငင်းငိုင်းဖြစ်စဉ်အောင်မြင်အောင်တခါလေဒီမိုကရက်တစ်ဆယ်ရပြည်ထောင်စုအစီအစဉ်အပေါင်းလက္ခဏာနဲ့သွားအောင်ကျွန်တော်တို့အားလုံးကကိုနိုင်ရတာဝန်နဲ့သွားကြမယ်လို့ကျွန်တော်ယုံကြည်ပါတယ
်88မျိုးဆက်ငင်းငိုင်းနဲ့ပွင့်လင်းလူမှုဖွဲ့စည်းရဲ့ခေါင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်ပြောသွားခဲ့တာပါအပြစ်ခတ်ရစဲရေးတွေဟာခိုင်မမှုမရှိပဲမကြာခဏအစိုးရနဲ့လက်နက်ကိုင်တွေအကြားတက္ကသိုလ်မျိုးမျိုးတွေကိုရှောင်နိုင်မှုလုတ်တင်တာတွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးခဲ့တယ်လို့ဆိုပါတယ
်အဲ့တော့အပြစ်ခတ်ကရစဲပေါင်းလဲများပြီကျိုးပေါက်ပြီးတော့ပြန်တိုက်ပေါင်းလဲများပြီအဲကောင်းပြီဒါဆိုလို့ရှိရင်ကျွန်တော်တို့ဘာလုပ်နေလဲဆိုတော့ဥပဒေကြောင်းရာခိုင်မာတဲ့သဘောတူညီမှုတွေရဖို့လုပ်နေတယ်အဲ့ဒီကြတော့ဒီနောက်ပိုင်းမှာပေါ့ဒီနိုင်ငံရေးလုပ်ငန်းစဉ်တွေတစ်ဆက်တည်းသွားမယ်ဆွေးနွေးပွဲတွေသွားမယ်အခြေတွေထုတ်ရမယ်အဲ့ဒီဟာတွေဥပဒေကြောင်းရာခိုင်မာတဲ့သဘောတူညီချက်ဖြစ်အောင်လုပ်ရမယ်အဲ့ဒါမှတစ်ဆက်တည်းပြည်ရင်းငင်းငိုင်းလုပ်ငန်းစဉ်ဟာပို့ပြီးတော့အားကောင်းလာအောင်လုပ်သွားကြရမှာ
ဒါပြင်2008ဖွဲ့စည်းပုံပြည်စည်းရေးနဲ့ Federal Bureau Zoo စစ်စစ်ပေါ်ပေါက်ရေးဆိုတဲ့အချက်ဟာတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့88မျိုးဆက်အင်အားစုတွေအကြတူညီတဲ့ပန်းတိုင်တစ်ခုဖြစ်တယ်ဆိုတာကိုလည်းဒီကနေ့ဆွေးနွေးပွဲအတွင်းမှာမြင်တွေ့ခဲ့ရတယ်လို့ကိုမင်းကိုနိုင်ကပြောပါရယ်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကရင်တိုးတက်ရေးပါတီ KNPB ရဲ့အတွင်းမှုနဲ့လည်းဖြစ် SCCD အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဥရွှေမျိုးတန်းကတော့ညီငယ်ရေးဖြစ်စဉ်တွေပြီးရင်လှုပ်ရှားအဆင့်တွေဆက်လုပ်ဖို့ပြည်သူအားလုံးရဲ့ပူးပေါင်းပါဝင်မှုလိုအပ်တယ်လို့လည်းပြောပါရယ
်အချို့ဖြစ်တယ်ကအာဒီမှာဟိုဒီကဒီပြန်တော့ပြည့်ရစေလို့မှထိုးလိုက်ရှင်မတာဟိုဒီတိုင်းကြီးမှာအဆောက်အအုံရပြည့်စုံသွားပြီချင်နေတယ်အဲ့ဒါအဲ့ဒီ message ကပါတယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့ဒီကဒီကတစ်စစ်ချိုးဖြစ်ပြီးလို့ရှိရင်တော့လုပ်ကြရဲအများကြီးပတ်လွားဟာပေါ်လာလိမ့်မယ်အဲ့ပေါ်တော့ပစ်ပေါ်လာလာညောင်းမှာဒီဒီလိုလူတွေကကိုချရတာပေါ့နော်ပါဖို့လို့အဲ့ဒါပေါ့ဆိုတော့သူတို့ကြောင့်လည်းလူထုတွေများလဲဟိုချိုးချိုးရဲဆောက်တဲ့လူတွေများလဲကိုတော့ပြစ်ပြမှုရှိတယ်မတူရအဲ့ဒီတွေ့လဲဟိုနည်းနည်းပြီးတော့လောက်နေကြလောက်ရပါလေကျွန်တော်ဒီလိုပြောလို့ကျွန်တော်ကလည်းမရှိလို့မဟုတ်ပါဘူးကျွန်တော်ကတော့ကျွန်တော်အနေထားရအကန့်အသတ်ရှိနေတယ်ပေါ့နော်အဲ့ပုံမှာအဲ့ဒီဟာတစ်ခုကိုချိန်ဆပြီးတော့မှဘယ်လိုခေါ်ပါလဲဘာချင်းညီမီပေါ့လေဘယ်လိုပြောတယ်လို့ပေါ့ဒီအကန့်အသတ်လောက်ကြပုစတဲ့ဘောပဲအဲ့လိုပါပေါ့
ညီငယ်ဆွေးနွေးပွဲကိုတက်ရောက်ဖို့ပြည်တွင်းကိုရောက်ရှိနေတဲ့တိုင်းရင်းသားခေါင်းဆောင်တွေဟာမနေ့တုန်းကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့သူ့ရဲ့နေအိမ်မှာတွေ့ရောက်တွေ့ဆုံခဲ့ပါသေးတယ်ဒီနေ့ဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်တွေရဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲညှိနှိုင်းကော်မတီ NCCPD ဘက်ကခေါင်းဆောင်တွေဖြစ်တဲ့ KNU ကဖရိုဆော့ဖ်ဝဲထူဝင် KNU ကဗိုလ်ချုပ်ကွမ်မော် CNF ကဒေါက်တာစတိုင်းလျံမွန်စာခေါင် SSPB ကဦးဆိုင်ပါထွန် KNPB ကဦးရွှေမျိုးသက် AA ရခိုင်တပ်မတော်ကဒုတိယဗိုလ်မှူးကြီးကျော်ဟန် DKBA ကဦးစောလုံလုံဦးဆောင်တဲ့အဖွဲ့နဲ့88မျိုးဆက်ညီငယ်ရင်းနဲ့ပွင့်လင်းလူမှုဖွဲ့စည်းဘက်ကတော့ကိုမင်းကိုနိုင်ကိုကိုကြီးကိုမြအေးကိုဂျင်မီတို့တက်ရောက်ခဲ့တာပါခင်ဗျ